မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့ရခိုင်ပြည်နယ်စစ်တွေမြို့စီသွားတဲ့ဒီနေ့ခီးစဉ်အတွင်းဒေသခံရခိုင်ပြည်သူတွေရဲ့စန္ဒဖော်ထုတ်မှုကိုတွေ့ကြုံခဲ့ရပါတယ်။အခုလိုစန္ဒဖော်ထုတ်ခွင့်ကိုမစ်ဆန်ဟီလီမလာခင်တပတ်ကြိုတင်ပြီးတော့ခွင့်ပြုမိန့်တောင်းခံထားခဲ့တာမှာအာဏာပိုင်တွေဘက်ကဥပဒေပေါင်းအတွင်းကစန္ဒဖော်ထုတ်ဖို့ခွင့်ပြုပေးခဲ့တဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ကုလကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းကအခြေအနေတွေကိုတော့VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်မောင်ကစုံစမ်းတင်ပြထားပါတယ်ရှင်
။မစ်ဆန်ဟီလီယာရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေရဲ့ခွင့်ရေးကိုလေ့လာဖို့အတွက်ရခိုင်ပြည်နယ်စစ်တွေမြို့ကိုဒီနေ့မှတွားရောက်ခဲ့တာပါ။စစ်တွေလေရင်ခွင့်မှာပဲရခိုင်ပြည်နယ်အတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတချို့ကရေညာရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ရှေ့ရမ်းမတင်ဖို့သူ့ကိုဆန္ဒထုတ်ပေါ်ခဲ့တာကိုတွေ့ရတယ်လို့စစ်တွေမြို့ကရခိုင်ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်က VOA ကိုပြောပါတယ်
။ပြောမယ်ဆိုရင်တော့မနေ့ခဏနိုင်လောက်ကနေအကုန်လုံးကဘယ်လိုပြောမလဲလေရှင်ကပဲရှင်ရောက်မိမဲ့တော့မသိဘူး။ဟောအဲ့တော့အဲ့ဒီလာမဲ့အဲ့ဆန်တပ်ပြမဲ့ဆိုတပည့်လောက်ကနေကြူပြီးအဲ့လိုမျိုးတော့ဟိုဟာစတင်ကြတာပေါ့။ရှင်တော့အဲ့ဒီမှာမနေ့ပိုင်းခဏနိုင်လောက်ကနေအကုန်လုံးကတော့စောင့်နေတယ်။တောက်လျှောက်ခဏနိုင်လောက်ကနေဒီမှာရှိသေးဟိုဟာဆန်တပ်ဖုတ်ပေါ်တဲ့ဖွေတွေကအဲ့လိုမျိုးစောင့်ပြီးသူ့ကိုဟိုဟာလှုပ်ကြတာပေါ့။
မစ်ဆန်ဟီလီကိုအခုလိုဇနထုတ်ဖော်ဖို့လူတို့ကတောင်းဆိုမှုတွေရှိခဲ့တဲ့အတွက်ဥရိပောင်တွင်ကလှုပ်ဆောင်မှုခွင့်ပြုပေးခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်ကပြောပါတယ်
။အဲလူတို့ကတော့ဒီလိုပေါ့နော်ဒီမိုကရေစီနိုင်ငံဆိုတော့အဲတားရတာဖြစ်ပါတယ်ဟုတ်ပြီလား။အဲဒီမှာတော့တကယ်ပေါ့အခုတော့လည်းဒါလူတို့ရဲ့ဇနဆိုတော့ကျွန်တော်တို့ဥရိပောင်တွင်ကတောင်းရရမှာပေါ့လေ။အဲဥရိပောင်တွင်ဇနဖော်ထုတ်ပြီးတော့မှဒါကတော့သူ့ရဲ့လွတ်လပ်ပိုင်ခွင့်ပေါ့နော်။အဲကျွန်တော်တို့ကတော့အတဏ္ဍာရုံဥရိပောင်တွင်ကစီကံတကြနဲ့ဖြစ်အောင်အဲ့တော့ရေဒါနိုင်ငံကြီးသားပြည်သားအောင်အဲ့တော့ရေဒါကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာဖြစ်တဲ့အတွက်အဲကမ္ဘာကုလသမဂ္ဂရဲ့စီကံစီရင်ကိန်းတွေဒါတို့တို့အကုန်လုံးစီမံထားပါတယ်ပေါင်းပေးရမယ်ပေါ့နော
်မစ်ဆန်ဟီလီနေနဲ့ရခိုင်ပြည်နယ်အတွင်းမှာလွတ်လပ်လပ်လေးလာမှုတွေလုပ်ခွင့်ပေးထားပြီးတော့သူ့အနေနဲ့အစည်းအငါကရေးတဲ့အခါနှစ်ဖက်အတိုင်းဝန်မျက်မျက်တတရေးဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကဆက်ပြောပါတယ
်မစ်ဆန်နဲ့သူမျိုးဘုံကသူသွားတယ်ဆိုတဲ့ရပါတယ်ကျွန်တော်တို့ကတော့ဘယ်မသွားညာမသွားမှရှိပါဘူးအဲတခုရှိကြတော့များစစ်သေးပြီးရင်တော့ပြစ်ချက်ကိုဖဲချင်းအောင်အမှန်တိုင်းယူဖို့တော့တင်တာပေါ့နော်တကယ်တကယ်ပြောရရင်ကျွန်တော်ရခိုင်ပြည်နယ်မှာအဲသူမှုစုဘဝနဲ့နှိမ့်ကြတဲ့အတွက်ဘင်္ဂါလီ IDPD တဲ့နှိမ့်နေတဲ့ကြီးရွာတွေအများကြီးရှိပါတယ်ရခိုင်ရွာတွေပေါ့ဗျာအဲအဲ့ဒီရွာတွေတော့မပြည့်ဝနဲ့ဒီ IDPD ပဲကြီးပြီးတော့ဒါလည်းခက်ပါတယ်ကျွန်တော်လိုက်ပြဖို့တော့စီမံထားပါတယ်
မနေ့ပိုင်းတုန်းကတော့မစ်ဆန်ဟီလီဟာပြည်ရင်းကထင်ရှားတဲ့ရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်တွေပြီးတော့မြန်မာရေးလေးလာကဲချက်တချို့နဲ့တွေ့ဆုံခဲ့တာပါမနေ့ပိုင်းကတွေ့ဆုံခဲ့တဲ့ရက်ဖက်လူမှုဖွဲ့စည်းတွေနဲ့မစ်ဆန်ဟီလီဟာ2015အထွေထွေရွေးကောက်ပွဲကိစ္စကိုဦးစားပေးပြီးတော့ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်သူနဲ့တွေ့ဆုံချိန်မှာပါဝင်ခဲ့တဲ့မြန်မာရေးလေးလာကဲချက်ဒေါက်တာရေမျိုးသိန်းကတော့ဆွေးနွေးပြခဲ့တဲ့အကြောင်းတွေကိုအခုလိုပြောပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာဆိုလို့ရှိရင်ကော်မရှင်ဖွဲ့ဝင်6ယောက်မှာ4ယောက်ဟာတက်မတော်အရာရှိတွေအရေးကတက်မတော်အရာရှိတွေဖြစ်နေတာကိုတွေ့ရပါတယ်နောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်လေးခရိုင်ရွေးကောက်ပွဲကော်မရှင်လေးမှာအဲဒီရွေးကောက်ပွဲကိုကြီးကြပ်မဲ့အရာရှိတွေဟာအဲဒီတက်မတော်အငြိမ်းစားအရာရှိတွေဖြစ်နေတာကိုတွေ့ရပါတယ်။နောက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့25ရာခိုင်နှုန်းဝန်ထမ်းတွေဟာတက်မတော်ရာရှိဟောင်းတွေဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်ကဒီတမတော်အရာရှိဟောင်းကြီးပါနေတဲ့ရွေးကောက်ပွဲကော်မရှင်တွေကိုပြင်ဆင်ဖွဲ့စည်းခြင်းမပြုဘူးဆိုလို့ရှိရင်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကျွန်တော်ဆွေးနွေးခဲ့ပါတယ်
။မစ်ဆန်ဟီလီနဲ့တွေ့ဆုံခဲ့တဲ့ရက်ဖက်ဖွဲ့ကထင်ရှားတဲ့ခေါင်းဆောင်တွေကဒီနေ့ညနေ၄နာရီမှာပဲသူတို့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုမီဒီယာတွေကိုပြန်လည်အသိပေးတဲ့အနေနဲ့မြန်မာနိုင်ငံသတင်းတော်များကိုရဲရုံမှသတင်းစာရှင်းလင်းပွဲတရက်ကိုလည်းကျင်းပခဲ့ပါတယ်။မစ္စတာဟီလီရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိနေတိုင်းမှာဖြစ်ပြီးတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်ပျက်နေတဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာကဲဖြတ်မှလည်းဖြစ်ပါလိမ့်ခင်ဗျာ။